ယူကရိန်းစစ်ပွဲဟာအရေးကြီးတဲ့အချိန်ရောက်နေပြီလို့အမေရိကန်သမ္မတကပြောဆိုပြီးယူကရိန်းကိုအစစ်မြစ်တန်ကြကခါအပါဝင်ဒေါ်လာဘီလီယံချီမကြုံစဘူးအများဆုံးစျေးအကူအညီပေးသွားမယ်အကြောင်းကြေညာလိုက်ပါတယ်တိုက်ခိုက်စစ်တီတွေပါတဲ့ပို့နိုင်ပြီးတော့တင်ကားဖြတ်မစ္စိုင်းတုံးပါတဲ့ Bradley အမည်ရှိတဲ့တင်ကားချေမုံရေးတန်ကြကကအစီး90ကိုပထမဆုံးအကြိမ်ဖြစ်ပို့ပေးဖို့အင်မီရောကမနေ့ကကြေညာလိုက်ပြီးတော့ယူကရိန်းကိုနောက်တစ်ဆင့်မြင့်ကူညီလိုက်တာဖြစ်တယ်လို့အင်မီရောပြောခွင့်ရယွန်ပီယဲကပြောပါတယ်ယူကရိန်းအနေနဲ့ကိုပိုင်ခုခံကာကွယ်နိုင်စွမ်းရှိစေဖို့အတွက်အမေရိကန်ကရေရှည်တန်ထိတ်ထန်ထားကူညီသွားမယ်ဆိုတာကိုပြသတဲ့အနေနဲ့တိတ်မကြခင်ကပေးခဲ့တဲ့ဒေါ်လာ 1.8 ဘီလီယံအကူအညီပါဝင်ယူကရိန်းအတွက်အစ်အေးအကူအညီအတွက်ဒေါ်လာ 3 ဘီလီယံကျော်ပေးသွားမှာဖြစ်ပြီးတော့ခုချိန်ထိအများဆုံးပမာဏပဲလို့အင်မီရောပြောခွင့်ရကမနေ့ကပြောပါတယ်ရုရှားသမ္မတပူတင်ကရုရှားအော်တိုဒေါက်ခရစ်စမတ်36နာရီအပြည့်ရရေးပြီးခဲ့တဲ့ဇာတာပရီနေ့ကကမ်းလှမ်းခဲ့တာကိုယူကရိန်းဘက်ကပယ်ချခဲ့ပြီးအမေရိကန်ကအခုလိုအကူအညီတစ်တွေထပ်တိုးပေးလိုက်တာပါရုရှားရဲ့ကမ်းလှမ်းမှုကယုံကြည်မှုခတ်တယ်လို့သမ္မတဘိုင်ဒန်ကသူ့ဆိုရဖွဲ့ဝင်ကြီးတွေကိုပြောပါတယ်ခုချိန်မှာယူကရိန်းစစ်အထွတ်ထိပ်ရောက်နေတာမို့ရုရှားကိုခုခံနိုင်အောင်ယူကရိန်းကိုတတ်နိုင်တာအကုန်လုပ်ပေးသွားမယ်လို့သမ္မတဘိုင်ဒန်ကကတိပြုပါတယ်ဂျာမနီကလည်းယူကရိန်းကိုပေထရီယော့ဒုံးကျည်ပစ်စင်တွေပေးပို့ဖို့စီစဉ်နေတယ်လို့အမေရိကန်အင်ဘီရောချိန်ညာချက်မှာပြောထားပါတယ်အခုအမေရိကန်ကပေးမဲ့ထဲမှာယူကရိန်းကိုစည်ရေးကူညီပေးနေတဲ့အိန္ဒိယနဲ့ဥရောပတက်တွေအတွက်အမေရိကန်ဒေါ်လာ682သန်းထည့်သွင်းထားတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။